ဂျပန်နိုင်ငံမှာမိုးတီထန်စွာရွာသွန်းတဲ့အတွက်တိုကျိုအနောက်ပိုင်းကအာတာမီမြို့ကလေးမှာမြေပြိုးပြီးကားတွေဒါဇင်နဲ့ချီတဲ့နေအိမ်တွေရှုံရုံတွေအောက်နစ်မြုပ်ကုန်းတလို့လူပေါင်း19ယောက်ထဲမှနေပျောက်ဆုံးနေတယ်လို့အာနာပိုင်တွေကပြောပါတယ
်။被害状況についてでありますけども、現在も把握のために
လောလောဆယ်ထိခိုက်ပျက်စီးမှုအခြေအနေကိုအသေးချာသိအောင်လုပ်နေကြောင်းနဲ့ရှီဇူအိုကာခိုင်ဤဇူဆန်အရက်ကအထူးသဖြင့်အာတာမီမြို့ကလေးမှာနေအများပြားသာမကလူတချို့ဟာမြေပြိုတဲ့အထက်ပါသွားတယ်လို့အကြီးကျယ်ပျက်စီးဆုံးရှုံးမှုရှိနေတယ်လို့ဂျပန်ဝန်ကြီးချုပ်ယိုရှီဟီဒေဆူဂါကပြောပါတယ်။ရှာဖွေကယ်ဆယ်ရေးလုပ်ငန်းတွေကိုတော့မီးသတ်ရဲနဲ့ကယ်ယရန်ဆောင်တက်တာမကကိုကိုကိုကာကွယ်ရေးတပ်ဖွဲ့တွေပါပါဝင်ဆောင်ရွက်နေကြတာဖြစ်ပါတယ်။ပြန်ထန်တဲ့ရေစည်းနဲ့အတူပင်လယ်ထဲမျောသွားသူနှစ်ဦးကိုကန်ယရန်ဆောင်တက်တွေကကယ်တင်ခဲ့ရပြီးသူတို့နှစ်ဦးအချင်းနဲ့အသေးစိတ်ကိုမသိရသေးဘူးလို့ရှီဇူကခရိုင်အုပ်ချုပ်ရေးမှူးကသတင်းတောက်တွေကိုပြောပါတယ်။ဂျပန်မှာဒီသတင်းပတ်အစောပိုင်းကစပြီးမိုးတီးထန်စွာရွာသွန်းနေတဲ့အတွက်နောက်ထပ်ရေကြီးမြေပြိုမှုတွေတိုးလာနိုင်တယ်လို့သတိပေးထားပါတယ်။